တော်ရရှိမြတ်ခင် Facebook လူမှုကွန်ရက်အတွင်းတဦးနဲ့တူအမုံပွားစီဖို့တင်တဲ့အကောင့်တွေကိုအသုံးပြုခွင့်မပေးတဲ့စီကံချက်ရမြန်မာနိုင်ငံကအရှင်ဝိရတူရဲ့ Facebook စာမျက်နှာကိုအမေရိကန်ခြေစိုက် Facebook ကုမ္ပဏီရဲ့တာဝန်ရှိသူတွေကပိတ်ပစ်လိုက်ပါပြီ။ဗုဒ္ဓဘာသာဖုံးတော်ကြီးတွေဟာမေတ္တာတရားပွားများအောင်သာလှုပ်တဲ့နဲ့အပြင်အစိုးရကမြန်မာနိုင်ငံညီညာရေးအတွက်ကြိုးပမ်းနေချိန်မှာဒါမျိုးတွေမရှိသင့်ဘူးဆိုပြီးတော့လေတန်ခါအုပ်ဆောင်အဖွဲ့ကပြောပါတယ်။အပြစ်ဆုံးကိုဒေါ်ခင်မျိုးတက်ကပြောပြပေးပါလိမ့်မယ်။
ဗုဒ္ဓဘာသာဝင်ဘင်လာဒင်လို့နာမည်ကြီးခဲ့တဲ့အရှင်ဝရသူရဲ့ Facebook စာမျက်နှာမှာမွတ်စလင်တွေနဲ့ပတ်သက်ပြီးရန်လိုမုန်းထား post တွေတင်နေတာဟာအမုန်းပွားစေတဲ့အတွက်ဒီအကောင့်ကိုပိတ်လိုက်တယ်လို့ Facebook ပြောခွင့်ရက VOA ကို email နဲ့အတည်ပြုပြောဆိုခဲ့ပါတယ်။ Facebook အတိုင်းဝိုင်းတွင်တဦးနဲ့တူအမုန်းပွားစေဖို့အကြမ်းဖက်မှုတွေတိုးစေဖို့ရည်ရွယ်ပြီးတင်တဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေကို Facebook အသုံးပြုခွင့်မပေးဖို့အတွက်စီကံသတ်မှတ်ထားကြောင်းလဲ Facebook ကုမ္ပဏီပြောခွင့်ရကပြောပါတယ်။ဒါမျိုးအကြောင်းအရာတွေကိုတစုံတစ်ယောက်က Facebook မှာတင်လာရင်တက်ရောက်တဲ့အတိုင်းအတာလိုက်ခိတ္တသုံးခွင့်ပိတ်တာအနေနဲ့အကောင့်ကိုဖယ်ရှားတဲ့အထိအရေးယူကြောင်းလဲပြောပါတယ်။အရှင်ဝိရသူရဲ့အကောင့်ကိုအခုနှစ် January လနှောင်းပိုင်းမှာပိတ်ပစ်ခဲ့တာဖြစ်ပါတယ်။မနစ်ကလည်းရပောင်း30အပိတ်ပင်ခံခဲ့ရပြီးအဲ့ဒီတုန်းကတင်တဲ့ဗီဒီယိုထဲမှာတော့ဒါဟာ Facebook ကိုမွတ်စလင်တွေကတင်ခဲ့တာကြောင့်လို့ပြောကြခဲ့တာပါ။မြန်မာနိုင်ငံသားအများပြအသုံးပြုနေတဲ့ Facebook စာမျက်နှာကနေအမုန်းတရားတွေပြန့်ပွားစေတာဟာမြန်မာနိုင်ငံအတွက်ရောပြည်သူတွေအတွက်ပါကောင်းတဲ့လက္ခဏာမဟုတ်တဲ့အတွက်အခုလိုပိတ်ပစ်တာဟာကောင်းပါတယ်လို့တန်ကအုပ်ချုပ်အဖွဲ့ကနေဒါကဆရာတော်ဦးကောဝိဒါကပြောပါတယ
်ဒီလိုပိတ်ပစ်နေတယ်ဆိုတာအရင်တခါလေးဖုန်းလို့ကြားဆိုပြီးဒါမှမဟုတ်နောက်တစ်ခါပြန်ပေါ်လာတယ်သူကတတ်ပိတ်နေဆိုရင်တော့ကောင်းပါတယ်ပုံလေဆိုတော့ဘာပြမှာကူဒီမှာရတော့သတိကြီးရအကုန်လုံးမတူကြပါချမ်းသာမှုဖြစ်နေတဲ့အဖွဲ့အစည်းတွေလူမျိုးစုတွေအကုန်လုံးဒဲပြည်လုံးပြန်ပြီးစည်းရုံးနေတဲ့အချိန်မှာဒီလိုတစ်ဖက်ကနေပြီးတော့အဲ့ဒီပြင်ပြောင်းဟိုရီယာပေါ်ပြောင်းလုံနေတာတွေဘုံဘုံတွေတွေ့နေရတွေ့နေရတော့ဒေါ်လေးစိတ်ကြောက်တာပြပါလေ
2013ခုနှစ်တုန်းက Times Magazine ရဲ့မျက်နှာဖုံးမှာ The Face of Buddhist Terror ဗုဒ္ဓဘာသာရဲ့ကြောက်စရာပုံရိပ်ဖြစ်တဲ့ဦးဝီရသူရဲ့မျက်နှာကိုဖော်ပြခဲ့တာပါမြန်မာအစိုးရကလည်း2016ခုနှစ်ထဲမှာပဲအမျိုးဘာသာသာသနာအတွက်ပြင်းပြင်းထန်ထန်လှုံ့ဆော်တဲ့မဘာသာအဖွဲ့ကိုဖျက်သိမ်းဖြစ်ခဲ့တယ်လို့အရှင်ဝိရသူကလည်းအမုန်းတရားဟောပြောမှုတွေနဲ့ပတ်သက်ပြီးတရားဟောခွင့်တစ်နှစ်ပိတ်ပင်ဖြစ်ခဲ့ပါတယ်။ဒါပေမဲ့ဆိုရှယ်မီဒီယာဖြစ်တဲ့ Facebook ကနေတော့ဟောပြောခွင့်တွေရနေတာပါ။ဗုဒ္ဓဘာသာဖုံးတော်ကြီးတွေအနေနဲ့မေတ္တာတရားပြန့်ပွားဖို့သာဟောပြောရမှာဖြစ်ကြောင်းဆရာတော်ဦးကောဝိဒါကပြောပါတယ်
။ဘုန်းကြီးတွေကတော့အမောဒီယံပေါင်းများလာပြီးမလို့တင်ဘူးလို့ထင်ပါလေ။ပေါင်းလို့ဆိုတော့ဘုန်းကြီးကမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့မြန်မာပြန်ဆိုတာလက်ခံချပြောခေါ်ချင်ရမယ့်ပုဂ္ဂိုလ်တွေဖြစ်ပါလေ။ပြီးတော့တန်ကြီးကိုတည်ဆောက်တဲ့အချိန်မှာလည်းအခုလိုဟိုမောဒီယံပေါင်းများသုံးတင်ဘူးလို့သူစပါလေ။ဒါမလို့လေဒီကိစ္စတွေကတစ်ဖက်ကအဖွဲ့အစည်းကြီးတစ်ခုကနေပြီးတော့ပံ့ပိုးနေတယ်လို့ယူဆတယ်။ဘယ်လိုအဖွဲ့ကြီးတော့မသိဘူးပေါ့ဗျာ။ဥဒါနေဝင်ကြတော့မှပဲမနေ့ကပြောရသေးတယ်။ဟိုဒီလိုလုပ်နေပုဂ္ဂိုလ်ကြီးဘယ်လိုပြောထားလဲ။ဒါတို့တို့အရင်ယူတာယူတာတော့တို့တော့ပေါ့ပေါ့သူကတော့ပြောရသေးတယ်။ဘုန်းတော်အနေနဲ့တော့ကျွန်းသွားပါလိမ့်မယ်ခင်ဗျာ
။မြန်မာနိုင်ငံမှာအခုနောက်ပိုင်းအင်တာနက်ဆက်သွယ်မှုတွေကောင်းမွန်လာတာနဲ့အမျှ Facebook သုံးဆဲသူကလည်းများပြားလာနေတာဖြစ်ပြီးအရှင်ဝိရသူရဲ့ပြောဆိုချက်တွေထဲမှာမွတ်စလင်မုန်းကြီးရေးသားတင်ပြချက်တွေအများအပြားပါဝင်နေတယ်လို့ဝေဖန်ကြပါတယ်။အရှင်ဝိရသူကတော့သူဟာမွတ်စလင်တွေနဲ့ပတ်သက်ပြီးသတိပေးတာသာဖြစ်ကြောင်း2018ခုနှစ်တုန်းက The Guardian ရဲ့မင်းမြန်းကမ်းမှာပြောကြားခဲ့ပါတယ်။ Facebook စာမျက်နှာကနေဥဝိရသူရဲ့အကောင့်ကိုဖယ်ပစ်ခဲ့ပေမဲ့သူ့ရဲ့ဗီဒီယိုတွေနဲ့သူ့ရဲ့ဘာသာရေးဆိုင်ရာအမုန်းပွားစေတဲ့ဟောပြောချက်တွေကတော့ Facebook မှာရှိနေစေဖြစ်တယ်မို့သူ့နောက်လိုက်တွေကဒါတွေကိုဆက်ပြီးဖြန့်ဝေနိုင်တဲ့အနေအထားရှိနေပါတယ်။